တောက်တာအောင်မိုးညိုဥဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကကိုယ်စားလှယ်တွင်နဲ့ကချင်ပြည်နယ်ကတိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေတွေ့ဆုံခဲ့တဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။ရွေးကောက်ပွဲပြီးအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကနေဗတ်ရဲပြည်တော်စုတည်ဆောက်ရေးကိစ္စအပါအဝင်အမျိုးသားညီညွတ်ရေးဆိုရအဖွဲ့စည်းနိုင်ဖို့တိုင်းသားနိုင်ငံရေးပါတီတွင်နဲ့တွေ့ဆုံဆွေးနွေးသွားဖို့ဆုံးဖြတ်ခဲ့ပြီးမနေ့ကကချင်နိုင်ငံရေးပါတီတွင်နဲ့မြကြီးနားမြို့ NLD ရုံးချုပ်မှာပထမဆုံးတွေ့ဆုံခဲ့တာပါမနေ့ကဇန်နဝါရီလ3ရက်နေ့ဒေါက်တာအောင်မိုးညိုဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီနဲ့တွေ့ဆုံမှုမှာတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စကိုဆွေးနွေးခဲ့တယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီဥက္ကဋ္ဌဒေါက်တာမနန်သူကြာကအခုလိုပြောပါတယ်
ဖက်ဒရယ်ဆိုတာဒီကိုပိုင်ပြသခွင့်နဲ့အမျိုးသားတူခွင့်ရေးကိုပြေဝအပခတ်ချက်ပေးနိုင်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပေါ့အဲ့ဒီမှာကပြရလို့အခြေခံရမလို့ဆိုရှင်ဒီလိုကာကျုပ်ရဲ့နံပါတ်9နဲ့နံပါတ်10ကိုအခြေခံပြီးတော့မှကိုပိုင်ပြသနဲ့ကိုပိုင်ဟုတ်ချူရဲ့တူခွင့်ရေးရှိတဲ့ဟာကိုအခြေခံနေတာပေါ့လေဟုတ်ဆိုလို့ရှိရင်ဒီသတိရစပင်နော်လည်းဆက်လက်ကျင်းပနေတဲ့အချိန်မှာဒါတို့ဖြစ်ပြုစီစားလေးနဲ့ဖြစ်ပြုစီစားလို့မှဖက်ဒရယ်မှုကိုကောင်းမွန်ဆက်လက်ချမှတ်သွားဖို့ကျွန်တော်တို့လာတယ်ဆိုရဟာပြောပြတာ
NLD ပါတီကနေပေါ်ဆောင်မဲ့အမျိုးသားညီညွတ်ရေးဆိုရဖွဲ့စည်းမဲ့ပေါ်တီချားသာဝန်ခွဲဝေရေးကိစ္စကိုလည်းသင်ပြဆွေးနွေးခဲ့တယ်လို့ဒေါက်တာမနန်သူကြာကအခုလိုဆက်ပြောပါတယ
်ဦးဒေပြူအာနာနဲ့ဦးချုံမအနာကတော့အာနာရှိကနေရည်တာအဲ့ချက်လည်းပဲလို့ရမယ်ဟာဒီဖြစ်တယ်ဒါကြောင့်မို့ဒီပြည်နယ်မှာအစိုးရဝန်ကြီးချုပ်နဲ့သို့တော်ဥက္ကဋ္ဌဆိုတင်းချပါတီတွေဖြစ်ဖြစ်တယ်လို့ပါတီတကူတွေကမဖြစ်ဖြစ်ဘူးလို့ဒါလည်းဖြစ်ဖြစ်ကြည့်ကြပေးဖို့ဆိုကြည့်ကြောတင်ပြပါတယ
်ဒီဆွေးနွေးပွဲမှာပါဝင်ခဲ့သူတခြားသူဖြစ်တဲ့ဒီစုမျိုးသားဖွံ့ဖြိုးသွေးသွေးရေးပါတီဒူလေးပါတီဥက္ကဋ္ဌဥရွှေမင်းကလည်းဒီတွင်ငင်းချရေးရရှိရေးကိစ္စရပ်တွေကိုတင်ပြဆွေးနွေးခဲ့တယ်လို့ဆိုပါတယ
်အမျိုးသားပြန်လည်တင်းညက်ရေးငင်းချရေးဖြစ်ပေါ်လာနိုင်ဖို့အတွက်အကျိုးပန်းဆောင်ရွက်ပေးဖို့တင်ပြတယ်လူနိုင်ငံမှာလက်ရှိလိုအပ်နေတဲ့အရက်တဲ့ဖြစ်တဲ့သက်သက်ရေးတွေကိုကောင်းမွန်တိုးတက်အောင်တွန်းမြင့်ပေးဖို့တိုင်းဒါသနက်ကန်ကွန်ညာအီဝီနဲ့ဒါတွေ့ဆုံလာလို့တိုင်းဒါနိုင်ငံရေးပါတီများနဲ့တွေ့ဆုံလာလို့တိုင်းဒါသက်သက်ရဖွဲ့စည်းတည်တည်ကောင်းဆောင်များနဲ့တွေ့ဆုံဆွေးနွေးလာလို့ဒီလိုချင်ဒီမိုကရေစီပြည်တော်စုတည်ဆောက်ရေးမှာလည်းဒါအထောက်အကူဖြစ်ပြီးဒါလေးကိုကျွန်တော်တို့ထူးပါဆောင်ရွက်ပေးပါဆိုတဲ့အချက်ကျွန်တော်တို့တင်တယ်ဒီနေ့လည
်းဒါအပြင်ဒန်းလူခွေးရေးဆိုတဲ့နေရာမှာတိုင်းဒါရှိမျိုးတာခြေခံနဲ့တိုင်းပြည်မဟုတ်ပဲလက်ရှိတည်ရှိနေတဲ့တိုင်းဒါအလုံးဇန်သူခွေးရရဖို့ဆောင်ရွက်ရေးကိစ္စကိုလည်းဆွေးနွေးတင်ပြခဲ့တယ်လို့သူကဆိုပါတယ်။တိုင်းဒါတွေရဲ့တင်ပြဆွေးနွေးမှုအပေါ် NLD ဘဟုကိုဆက်လက်တင်ပြသွားမယ်လို့ NLD ဖွဲ့ခေါင်းဆောင်ဒေါက်တာအောင်မိုးညွန်ကပြောဆိုခဲ့ကြောင်းဥရွှေမင်းကဆိုပါတယ်။မနေ့ကတွေ့ဆုံပွဲကိုကချင်ပြည်နယ်မြကြီးနားမြို့ရှိ NLD ပါတီရုံးချုပ်မှာကျင်းပပြုလုပ်ခဲ့ပြီးရွေးကောက်ပွဲနိုင်ရတိုင်းဒါပါတီ၃ခုဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPB လူစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LNDP ဒီမိုကရေစီပါတီတဲ့ကချင် NDP K ကုဆလဲတွေနဲ့ဒေါက်တာအောင်မွညူဦးဆောင်တဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကုဆလဲတို့တွေ့ဆုံခဲ့ကြတာပါဒီကောက်ပွဲမှာအများစုနဲ့အနိုင်ရရှိထားတဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးတွေရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းဒေသနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းနိုဝင်ဘာလမှာကန့်လန့်လာပြီးနောက်ပိုင်းအခုလိုသွေးဆုံဆွေးနွေးမှုဖြစ်ပေါ်လာတာဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ